တတ်ထရှင်များမင်္ဂလာပါဥပု္ပ္ပာဖြေတင်ငန်းစာ30ဖြစ်ပါတယ်နိုဝင်ဘာလ30ရက်ကနေဒီဇင်ဘာလ6ရက်အထိလည်လာသွားမဲ့ဥပု္ပ္ပာဖြေတင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့ဖျားသခင်ကိုဝတ်ပြုကူးကွယ်ခြင်းဖြစ်ပါတယ်ဖျားမဲ့ကျင့်ချက်တွေကတော့နေမီမဆာခန်းကြီး7အငယ်29ကနေ49ရာဇဝင်ကျုပ်ပထမဆောင်ခန်းကြီး25အငယ်6ကနေ8ရှမ်းဟန်ဩဝါဒစာပထမဆောင်ခန်းကြီး1အငယ်9ကနေ9ရှမ်းခရစ်ဝင်ခန်းကြီး1အငယ်29ငယ်36ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး9အငယ်9ဟေဘရဲဩဝါဒစာခန်းကြီး9အငယ်1ကနေ17တို့ဖြစ်ပါတယ်အဓိကကျမ်းချက်ကိုတော့ဣသရမတ်စာခန်းကြီး3အငယ်17မှာတွေ့နိုင်ပါတယ်ထာဝရဘုရားသည်ကောင်းမြတ်တော်မူ၏ဤတိလအမျိုး၌ပြတော်မူသောကရုဏာတော်အစဉ်မြဲတည်ပါသည်ဟု၍ဂုဏ်တော်ကိုချီးမွမ်းလျက်ကျေးဇူးတော်ကိုဝန်းရံလျက်အတန်ပြန်၍အလှက်လက်တခြင်းဆိုကြ၏ဆိုပြီးတော့ဖော်ပြထားပါတယ်အခုတစ်ပတ်မှာဟေဘရဲလူမျိုးတွေဖျားသခင်ကိုချီးမွမ်းထောပနာပြုတဲ့ပုံဝတ်ပြုခြင်းပုံစံတွေကိုလေ့လာကြရမှာဖြစ်ပါတယ် BC 915မှာဘိမဲ့နော်အသက်ဆက်ကပ်ပွဲကိုသူတို့ကျင်းပကြပါတယ်ပြီးတဲ့နောက်မှာနှစ်ပေါင်း60အကြာမှာလူတွေဟာယေရုရှလင်မြို့ကိုပြည်စည်းပြီးတော့ဆက်ကပ်ခြင်းအမှုကိုထပ်မံပြုလုပ်ကြပါတယ်နေမိမဆာခန်းကြီး17နဲ့12ကမြို့ရစင်ဆက်စရင်အရာရည်သားတဲ့သူဟာယေရုရှလင်မြို့ကိုဆက်ကပ်ခြင်းအချိန်ကိုမှတ်တမ်းတင်ထားပါတယ်အဲ့ဒီအရာဟာတိုင်းပြည်ရဲ့ထုံးစံတစ်ခုဖြစ်တဲ့ထာဝရဘုရားကိုဥထိတ်ထားဆက်ကတ်တက်တဲ့အကျင့်စရိုက်ပဲဖြစ်ပါတယ်။ဗိမ္မာန်တော်မြို့ရိုးအိမ်တွေအစာဦးတွေပါမကျန်ဆက်ကတ်ကြပါတယ်။အဲ့လိုဆက်ကတ်မှုတိုင်းမှာချီးမွမ်းသခြင်းဆိုတာတူရိယာတီးမုတ်တာပွဲတွေလှုပ်တာဆက်ကတ်တာပျော်ရွှင်မြူတူကတ်ခုံခြင်းတွေပါဝင်ပါတယ်။လူတွေဟာမိမိတို့ကိုယ်ကိုတန်ရှင်းအောင်ပြုလုပ်ကြပါတယ်။ဒါဝိမင်းဟာဆက်ကတ်ခြင်းကိုစတင်ကျင်းပခြင်းအဖြစ်နောက်ပိုင်းဣတိလခေါင်းဆောင်တွေလိုက်ပါလှုပ်ဆောင်ကြပါတယ်ရှလမုန်မင်းကြီးကနေစပြီးတော့ပရိညင်တက်တာတော်ကိုဘိမဲ့တော်အတွင်းကိုတည်ဆောင်လာတဲ့အခါမှာဆက်ကတ်ချင်းကိုအထူးပြုလုပ်ခဲ့ကြပါတယ်အခုတစ်ပတ်မှာတော့ဣတိလတွေရဲ့ဝပြုကူးကွယ်ပုံနဲ့တပါးဒီသာဖြစ်တဲ့ဖျားကိုကျွန်တော်တို့ခေတ်အချိန်မှာဝပြုကူးကွယ်တဲ့ပုံကိုအတူယူနိုင်ဖို့လေ့လာကြမှာဖြစ်ပါတယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပာဖြေတင်ငန်းစာကဖော်ပြထားပါတယ်